မြန်မာဒီမိုကရေစီရေးကိုအမြဲတမ်းရှေ့တန်းကနေအပြီးထောက်ခံလေးရှိတဲ့ကယ်လီဖိုးနီးယားပြည်နယ်ဘာကလေးမြို့မှာမြို့တော်ကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နှစ်ရပ်ကိုပြီးခဲ့တဲ့အင်္ဂါနေ့ကချမှတ်ခဲ့ပါတယ်။မြန်မာစစ်ဆေးရကျင်းပဖို့စီစဉ်နေတဲ့2010ရွေးကောက်ပွဲဟာဒီမိုကရေစီအင်အားစုတွေကိုချန်လက်ထားပြီးတော့လွတ်လပ်ပြီးတရားမျှတမှုတွေလည်းမရှိတာကြောင့်မို့လို့ဒီရွေးကောက်ပွဲတွေကိုဘာကလေးမြို့တော်ကောင်စီကတော့လက်မခံတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြတာပါ။အခုလိုဘာကလေးမြို့မှာချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မြန်မာအမေရိကန်ဒီမိုကရေစီမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုညွတ်တန်းကအခုလိုရှင်းပြပါဗျာ
။အဓိကဆုံးဖြတ်ချက်နှစ်ခုကတစ်ခုကတော့ဒီ1990ရွေးကောက်ပွဲကိုတည်မှတ်ပြုတယ်။ဒေါက်ဆန်းစုကြည်နဲ့ NLD ဟာမြန်မာပြည်သူတွေကတရားဝင်ရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တဲ့သူတွေဖြစ်တယ်။ပြီးတော့2010ဆီဆိုရရွေးကောက်ပွဲဟာအတူရောင်လိန်ညာမှုတာဖြစ်ပြီးတော့တရားမဝင်မှုဆိုတဲ့အချက်လက်တွေကိုထောက်ပြထားတဲ့ကြေညာထားတဲ့အချက်ဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုလွတ်တော်မှာ HR 898ဆိုတာပြီးခဲ့တဲ့2009ခုနှစ်နိုဝင်ဘာလကတင်တာရှိတယ်ပေါ့နော်။အဲ့ဒီမှာအဓိကကတော့ဒီမြန်မာပြည်မှာစစ်ဆေးဆွေးနွေးရေးဒေါက်ဆန်းစုကြည်နဲ့အကျဉ်းသားတွေလွတ်မြောက်ရေးနဲ့အထူးသဖြင့်တော့စစ်ဆေးရကနေပြီးတော့ပြည်သူတွေပေါ်မှာကျူးလွန်နေတဲ့ Crime Against Humanity ပေါ့နော်။အဲ့လိုပြည်သူတွေပေါ်မှာကျူးလွန်နေတဲ့ဒီစစ်ရာဇဝတ်မှုတွေရဆိုင်မှုဆိုတဲ့ဆုံးဖြတ်ချက်တစ်ခုရှိတယ်ပေါ့နော်။အဲ့ဒါကိုကျွန်တော်တို့ဘက်မှာရှိတဲ့လွတ်တော်အမတ်တယောက်ပေါ့နော်။ Barbara Lee ကနေပြီးတော့အဲ့ဒီဘေးကို sponsor လုပ်ပေးပါဆိုပြီးတော့စီတီကောင်ဆယ်ကနေပြီးတော့တိုက်တွန်းတဲ့ဆုံး resolution ကနောက်တစ်ခုဖြစ်ပါတယ်။ဒီနှစ်ခုပါပဲ
။အခုလိုမျိုးဆုံးဖြတ်ချက်တွေကမြန်မာဒီမိုကရေစီရေးအတွက်ကိုကျိုးစွန်လှုပ်ရှားနေသူတွေကိုစိတ်သက်ရေးရာအရာအားပေးရာရောက်မှာဖြစ်တယ်လို့ဒီလိုမျိုးဆုံးဖြတ်ချက်တွေနဲ့နိုင်ငံတကာဖိအားတွေနဲ့ပဲမြန်မာနိုင်ငံမှာပြည်ပြင်းပြောင်းလဲမှုတွေဖြစ်လာဖို့တစုံတရာတွန်းအားဖြစ်စေလိမ့်မယ်လို့လည်းကိုညွတ်တန်းကပြောပါတယ်။
ဒီလိုဆုံးဖြတ်ချက်တွေနဲ့မြန်မာပြည်သူတွေမြန်မာပြည်ထဲမှာဒီမိုကရေစီကိုလှုပ်ရှားနေတဲ့အမှန်ဒေါက်ဆန်းစုကြည်တို့လို NLD တို့လို့ပေါ့နော်။အဲနောက်ကျောင်းသားကောင်းဆောင်အားလုံးဟာသူတို့ရဲ့လှုပ်ရှားမှုတွေအတိအမှတ်ပြုတယ်။သူတို့မမေ့သွားဘူး။သူတို့လှုပ်ရှားမှုတွေရဲ့နောက်ကမှဒီပြည်သူတွေအများစုကရှိနေတယ်ဆိုတာကိုသူတို့သိခြင်းအားဖြင့်ဒါသူတို့အနည်းဆုံးတော့ကျွန်တော်တို့စိတ်ဓာတ်ရေးရအလွန်ရေးကြီးပါတယ်။ခွန်အားဖြစ်စေပါတယ်။တစ်ဖက်ကလည်းဒီလိုလှုပ်ရှားမှုတွေအနည်းငယ်စီပေါင်းပြီးတော့ပဲကဘာကြီးပေါ်မှာကြောင်းလက်မှုတွေဖြစ်ခဲ့ကြတာကြီးပါပဲ။မြန်မာပြည်အခုလိုတောင်းမတင်ရေမကြနဲ့ဒီအခြေအနေစိုးကိုသွားနေရတာဟာမြန်မာပြည်သူရဲ့လှုပ်ရှားမှုမပြေဝလို့လည်းမဟုတ်ဘူးဒီဘက်ကထောက်ခံအမင်ဘူးနည်းနေလို့လည်းမဟုတ်ပါဘူးဒီကတော့ဆစ်ဆူရနဲ့အင်းနာချင်းနိုင်ငံတချို့ကနေပြီးတော့တိုင်းပြည်ရဲ့တရားစာဓာတ်တွေကိုချဲလဲလောက်ကြီးအုပ်ပြီးသူတို့ကိုကြိုးတွေတုံးနေတာကြောင့်ဒီလောက်ခက်ခဲနေတာဖြစ်ပါတယ်အဲ့တော့ကျွန်တော်ဆိုလိုတာကတော့ဒီဥစ္စာအကျိုးအတိုင်းအတာတစ်ခုဖြစ်ပါတယ်လိုအပ်ပါတယ်ဒါပေမဲ့ဒီမြန်မာပြည်ပြောင်းလဲသွားလောက်တော့ချက်ချင်းကြီးဖြစ်မှာမဟုတ်တော့လဲဒီလိုလှုပ်ရှားမှုတွေဆင်ဆက်မပြတ်ရှိနေမှသာလျှင်တနေ့နေ့မှာတော့မကြာခင်တော့တနေ့မှာတော့အဲ့ဒီလိုပြုပြင်ပြောင်းလဲမှုစီကိုဥတီအောင်တွန်းပို့နေတယ်လို့ကျွန်တော်ယုံကြည်ပါတယ
်မြန်မာအမေရိကန်ဒီမိုကရေစီမဟာမိတ်အဖွဲ့ဥက္ကဋ္ဌကိုညွတ်တန်းပြောခဲ့တာပါဘာကလေးမြို့ဟာမြန်မာဒီမိုကရေစီရေးကိုအမြဲတမ်းရှေ့တန်းကနေအားပေးထောက်ခံလာခဲ့တဲ့မြို့ဖြစ်ပါတယ်ဘာကလေးမြို့ရဲ့ဥဆောင်လှုပ်ရှားမှုနဲ့ပဲ1995ခုနှစ်တုန်းကလည်း Selective Purchasing Law လို့ခေါ်တဲ့ဒီအမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံနဲ့ဆက်ဆံနေတဲ့ကုမ္ပဏီတွေကကုန်ပစ္စည်းတွေကိုဝယ်ယူခြင်းကိုပိတ်ပင်တဲ့ဆုံးဖြတ်ချက်တရက်ကိုစပြီးတော့တင်ခဲ့ရတာနေပြီးတော့ဒီနောက်ပိုင်းမှာအမေရိကန်နိုင်ငံမှာရှိတဲ့မြို့ကြီးတချို့နဲ့မန်ဆာချူးဆက်ပြည်နယ်တို့ကပါထောက်ခံလာခဲ့တဲ့အတွက်ဒီပက်စီကိုလာလိုကုမ္ပဏီတွေအပါအဝင်အမေရိကန်နိုင်ငံကယင်းနှိမ့်ညွတ်မှုကုမ္ပဏီကြီးတချို့မြန်မာနိုင်ငံကနေပြီးတော့ထွက်ခွာသွားခဲ့ရတဲ့ဖြစ်ရပ်တွေလည်းရှိခဲ့ပါတယ်2008ခုနှစ်မှာလည်းဒီမြန်မာပြည်သူတွေရဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေကိုအတိအမှတ်ပြုဂုဏ်ပြုတဲ့အနေနဲ့ရှစ်လေးလုံးရေတော်ပုံကြီးဖြစ်ပွားခဲ့တဲ့ August 10ရက်နေ့ကိုမြန်မာနေ့အဖြစ်သတ်မှတ်ပြီးတော့နှစ်စဉ်နှစ်တိုင်းဒီဘာကလေးမြို့တော်ခမ်းမရှိမှာမြန်မာနိုင်ငံတော်အလံနဲ့ခွတ်တောင်းအလံတွေကိုလွှင့်ထူဂုဏ်ပြုတာတွေလည်းလှုပ်လာခဲ့တာရှိပါတယ်ရှင်